မြန်မာနိုင်ငံထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားတော့အောင်လို့အစွန်းရောက်ဒေသခံတွေနဲ့လုံခြုံရေးတွေကလုပ်နေတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နှစ်ဆန်ဟီလီကပြောကြားလိုက်ပါတယ်။မြန်မာနိုင်ငံပြည်ဝင်ခွင့်မရတာကြောင့်အင်ဂျီချင်းထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကို၁၇ရက်ကြာသွားရောက်လေ့လာခဲ့တဲ့နှစ်ဆန်ဟီလီကသူ့ရဲ့ခီးစဉ်တွေးရှိချက်တွေကိုဒီကနေ့ဒါကာမြို့ပေါ်မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာဖြစ်ပါတယ်။
During my visit, I received videos of houses burning in Mongdo Township, the second such incident to occur in Mongdo in 2019 alone.According to information gathered by
မောင်တော်မြို့နယ်ကရိုဟင်ဂျာအိမ်တွေကိုအခု2019ခုနှစ်ထဲမှာပဲမိရှို့တဲ့ဗီဒီယိုတွေကိုသူ့ရဲ့ခီးစဉ်မှာရှိခဲ့ရတယ်။မြန်မာလုံခြုံရေးတွေနဲ့ဗုဒ္ဓဘာသာအစွန်းရောက်တွေပေါင်းပြီးတော့မိရှို့တာလို့စုံစမ်းသိရတယ်လို့မစ္စရာဟီလီပြောသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်ထဲမှာရှိနေတဲ့ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်မသွားသွားအောင်လုပ်နေတယ်လို့သူကပြောပါတယ်။ဒါလည်းမကနှစ်နိုင်ငံနယ်စပ်ကြားက Zero Line မှာခိုးလုံနေတဲ့ရိုဟင်ဂျာတွေကိုလည်းမြန်မာလုံခြုံရေးတွေကအနှောက်အယှက်ပေးပြီးတော့ဘင်္ဂလားဒေ့ရှ်ဖက်သွားအောင်လို့အတင်းလုပ်နေတယ်လို့အဲဒီမှာသူနဲ့တွေ့ခဲ့တဲ့သူတွေကပြောကြတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ကချင်ပြည်နယ်ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ကဒုက္ခတွေစခန်းတွေမှာကူညီထောက်ပံ့မှုတွေလိုအပ်နေတဲ့အကြောင်းကိုလည်းပြောပါသေးတယ်။တခါရခိုင်ပြည်နယ်ထဲမှာဒီရခိုင်လက်နက်ကိုင်အေးအေးတစ်ဖွဲ့နဲ့အစိုးရတပ်တွေတိုက်ပွဲဖြစ်နေတာနဲ့ပတ်သက်လို့လည်းဒီတိုက်ပွဲတွေကြားမှာတစားကံဖြစ်နေတဲ့ဒေသခံတွေအတွက်စိုးရိမ်တဲ့အကြောင်းပြောပါတယ်။အေးအေးအဖွဲ့ကိုအစားအကျန်းဖက်အဖွဲ့နဲ့ဆက်နွယ်နေတယ်လို့မြန်မာအစိုးရကပြောတာဟာတိတ်ကိုတာဝန်မယ်လို့နဲ့လို့လည်းမစ္စရာဟီလီကပြောပါရယ်မြန်မာနိုင်ငံဒီမိုကရေစီအပြောင်းလဲမှာအပြုသဘောတိုးတက်မှုတွေဆုပ်ယုပ်မှုတွေရှိနေတယ်လို့ဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာသူကပြောသွားပါရယ်အထူးသဖြင့်လွတ်လပ်စွာထုတ်ဖော်ပြောဆိုဆွေးနွေးခွင့်ရှိဖို့အရေးကြီးတယ်ဆိုတာကိုဖန်ဆီးခံရတဲ့ဒီကချင်းလှုပ်ရှားသူ၃ယောက်နဲ့ Writer သတင်းတော်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဥပမာပေးပြီးတော့ပြောသွားခဲ့တာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်ကအပြစ်ခံရဆဲတာကိုလည်းသူကကြိုးဆိုကြောင်းပြောပါရယ်ပြည်စော်ပါဝင်ဒီရေကားသားတွေပြန်ဆောက်ဖို့အလားအလာရှိနေတာနဲ့ပတ်သက်လို့လေဒေသခံတွေရဲ့လူမှုရေးသဘာဝပတ်ဝန်းကျင်ဆိုင်ရာစိုးရိမ်မှုတွေကြောင့်ဒီကိစ္စကိုအစိုးရအနေနဲ့ပုံမှန်လေးလေးပြောကြားဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နှင်းစရာဟီဒီကတိုက်တွန်းသွားခဲ့ပါတယ်မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးလုံးကိုလက်မခံသလိုနှင်းစရာဟီဒီလည်းပူးပေါင်းဆောင်ရွက်မှာမဟုတ်ဘူးလို့ပြောကြားထားပါတယ်